မင်္ဂလာပါရှင်။ Internet Channel ရဲ့ပြည်တွင်းပြည်ပနှိပညာသတင်းတွေကိုတင်ဆက်ပေးမယ့်တနေ့တာသတင်းအသံလွှင့်အစီအစဉ်ကနေကြိုဆိုလိုက်ပါရစေ။တင်ဆက်ပေးသွားမယ့်သတင်းတွေကတော့ဓာတ်ပုံဝေမျှနိုင်မယ့် Image Gallery ကို Reddit ထည့်သွင်းဆိုတဲ့သတင်း၊တုံ့ပြန်ကျေးဇူးစုရိမျိုးအစီအစဉ်ကို Telenor မိတ်ဆက်တယ်ဆိုတဲ့သတင်း၊ BHMS Switzerland တွင် August လကျောင်းဖွင့်ချိန်အတွက်ရှောက်ထားနိုင်တယ်ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါရစေ။ပထမဦးဆုံးသတင်းတစ်ပုဒ်အနေနဲ့ဓာတ်ပုံဝေမျှနိုင်မယ့် Image Gallery ကို Reddit ထည့်သွင်းဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာဖြစ်ပါရစေ။ Reddit ပေါ်မှာ post တစ်ခုတင်တဲ့အခါဓာတ်ပုံတစ်ပုံတန်းပို့တင်မယ်ဆိုရင် Imager လိုမျိုးဓာတ်ပုံ website က link တွေချလေးရှိပါတယ်။အခုအခါမှာတော့ Reddit ကတော့ Image Gallery လို့ခေါ်တဲ့လှုပ်ဆောင်ချက်တစ်ကိုထည့်လိုက်ပါတယ်။ဒါကြောင့် Reddit Mobile သုံးဆွဲသူတွေလည်း post တစ်ခုထဲမှာဓာတ်ပုံတွေ zip များစွာထည့်နိုင်ပါပြီ။အရင်တုန်းက desktop computer ကနေ Reddit အသုံးပြုသူတွေဓာတ်ပုံများစွာထည့်သွင်းနိုင်တဲ့နည်းလမ်းတစ်ရပ်ရှိပါတယ်။ Fancy Paint Editor သုံးဆွဲသူတွေကဓာတ်ပုံများစွာကိုရွေးချယ်ပြီး post တဲထည့်တာဒါမှမဟုတ်ထည့်သွင်းမဲ့ဓာတ်ပုံတွေကိုစိတ်ဝင်စားစေဖို့ဓာတ်ပုံ icon ကိုလည်းရွေးချယ်ပေးနိုင်ပါတယ်။ Reddit ရဲ့ဓာတ်ပုံ gallery တစ်ကတော့ post တစ်ခုမှာဓာတ်ပုံနဲ့ gif အခု20ထည့်သွင်းနိုင်ပါတယ်။မကြခင်မှာလည်း video များစွာထည့်သွင်းနိုင်အောင်ထောက်ပံ့ပေးမယ်လို့ Reddit ကပြောထားပါတယ်။ဘလို့ community မှာမဆို image gallery လှူဆောင်ချက်ကိုအသုံးပြုနိုင်ပေမယ့်ထိန်းချောင်းသူတွေကသုံးခွင့်ပေးမပေးဆုံးဖြတ်နိုင်ပါတယ်။အခုလှူဆောင်ချက်ကို desktop နဲ့ iOS ထုတ်ကုန်တွေမှာအသုံးပြုနိုင်ပြီးတော့လာမယ့်အပတ်ကျမှပဲ Android အတွက်ထောက်ပံ့ပါမယ်။ Reddit ကလည်း post တစ်ခုထဲမှာ file အမျိုးမျိုး gif image နဲ့ video များဝေမျှခွင့်ပြုဖို့စီစဉ်နေပါတယ်။ဆက်လက်ပြီးတုံ့ပြန်ကျေးဇူးစုရိမျိုးအစီအစဉ်ကို Telenor မိတ်ဆက်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ My Telenor နဲ့ Telenor MayPhat application တွေမှာတဆင့်သုံးဆွဲသူတွေနဲ့ MayPhat တွေကိုတန်ပေါင်းများစွာသောစုလက်ဆောင်များကန့်ထုတ်ခွင့်ပေးအပ်သွားမယ်။တုံ့ပြန်ကျေးဇူးစုရိမျိုးအစီအစဉ်ကို Telenor ကမိတ်ဆက်လိုက်တယ်လို့သိရပါတယ်။ဒီအစီအစဉ်မှာ KIA ကားအသစ် Honda Scoopy Motorcycle များ iPhone 11များ iPad များ data နဲ့အပိုဆောင်ဖုန်းပေများစတဲ့စုမဲတွေကိုအပတ်စဉ်လစဉ်ကန့်ထုတ်ခွင့်ပေးအပ်သွားမှာဖြစ်ပြီးတော့ယခုအစီအစဉ်ကနေတဆင့် Telenor သုံးဆွဲသူတွေအားလုံးကန့်ထုတ်ခွင့်တွေရရှိမှာပဲဖြစ်ပါတယ်။တုံ့ပြန်ကျေးဇူးစုရိမျိုးအစီအစဉ်ရဲ့စုလက်ဆောင်တွေနဲ့အကျိုးခံစားခွင့်တွေကိုရယူနိုင်ဖို့ Telenor သုံးဆွဲသူတွေနဲ့ MayPhat များက My Telenor ဒါမှမဟုတ် Telenor MayPhat application ကနေတဆင့်ပူပူပြုံးဂိမ်းကိုစတင်ဝင်ရောက်ကစားနိုင်ရမှာဖြစ်ပြီးတော့ရိုးရာကစားနည်းတစ်ခုဖြစ်တဲ့ဒိုးပစ်ချင်း၊ဂေါလီပစ်ချင်းကို Digital Version နဲ့ကစားရမှာပဲဖြစ်ပါတယ်။အဆိုပါဂိမ်းတွင်းကစားသူတွေအနေနဲ့စုလက်ဆောင်တွေကိုရရှိနိုင်မှာဖြစ်ပြီးတော့ဂေါလီများများပစ်နိုင်လေနေ့စဉ်အပတ်စဉ်လစဉ်စုလက်ဆောင်တွေကိုကန့်ထူးနိုင်မဲ့အခွင့်အလမ်းများလာလေဖြစ်တယ်လို့သိရပါတယ်။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ BHMS Switzerland တွင် August လကျောင်းဖွင့်ချိန်အတွက်ရှောက်ထားနိုင်တဲ့ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။ Business and Hotel Management School BHMS မှာ August လကျောင်းဖွင့်ချိန်အတွက်လျှောက်လွှခေါ်ယူနေပါတယ်။တက္ကသိုလ်ဝန်ထမ်း IGCSE ကိုလည်းပဲ A level H&D UK နဲ့ဘွဲရပြီးသူတွေစတဲ့ပညာအရေးရှင်ရှိထားသူတွေလျှောက်ထားနိုင်ပြီးတော့ကျောင်းလျှောက်ထားသူတွေအနေနဲ့ဘွဲဒီဂရီတန်းတွက်လျှောက်ထားပါက65သိန်းကျော်ခန့်အထိပညာသင်စုများဘွဲလွန်တန်းအတွက်လျှောက်ထားပါကသိန်း80ကျော်အထိပညာသင်စုများရရှိနိုင်ဖို့ MSI နိုင်ငံသားပညာရေးဝန်ဆောင်မှုမှလျှောက်ထားပေးလျက်ရှိတယ်လို့သိရပါတယ်တက္ကသိုလ်ဝန်ထမ်း IGCSE ကိုလည်းပဲ A level H&D UK နဲ့အသီးမဲ့ပြုဟိုတယ်သင်တန်းစင်လက်မှတ်ကင်ဆောင်ထားသူတွေအတွက်ဘွဲ့ဒီဂရီတန်းဖြစ်တဲ့ Diploma and Higher Diploma in Business and Hospitality Management Bachelor Degrees in Hospitality Management တို့မဟုတ် Global Business Management ဘွဲ့ရပြီးသူများအတွက် MSc Degrees in International Hospitality Management ဒါမှမဟုတ် Global Business Management ဘွဲ့ရပြီးငန်းအတွေ့အကြုံ2နှစ်မှ3နှစ်ရှိထားသူတွေအတွက် Graduate in Hospitality Business Management Food Preparation Kitchen Management ကို Professional အဆင့်ထိတက်မြောက်အောင်သင်ကြားပေးမယ် Culinary Art Program စတဲ့ဘာသာရပ်များစွာကိုရွေးချယ်တက်ရောက်နိုင်ပြီး Diploma နဲ့ Higher Diploma တန်းတို့အတွက် BHMS Switzerland မှာ Certificate ပေးအပ်ပြီးတော့ Bachelor MSc နဲ့ Graduate Program တို့အတွက် BHMS Switzerland နဲ့ Robert Gorham University Awarding နှုတ်မှာပေးအပ်တဲ့ဘွဲ့လက်မှတ်ကိုချိမြင့်ခံရမှာပဲဖြစ်ပါတယ် ဝဲဒီဂရီတန်အတွက်စာသင်ကာလ၃နှစ်ကြာမြင့်ပြီးတော့စာသင်နှစ်တစ်နှစ်စီတိုင်းတွင်စာသင်ကာလ၆လနဲ့အလုပ်သင်ကာလ၄လမှ၅လသင်ကြားမှုပုံစံနဲ့သင်ကြားရမှာပဲဖြစ်ပါတယ်။ကျောင်းလျှောက်ထားလို့သူတွေအနေနဲ့အမတ်ဆိုင်ပညာရေးဝန်ဆောင်မှုဖုန်း၃၉၅၁၃၃၉၃၆၆၆မန္တလေးရုံဖုန်း၃၉၉၇၆၃၉၃၉၄၃၂၅၁၇၅၄၉ကို ဆက်သွယ်စုံစမ်းနိုင်မှာပဲဖြစ်ပါတယ်။အခုတင်ဆက်ပေးထားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နှိပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အကားသားဝင်ကြီးဌာနရဲ့လမ်းညွှန်မှုတွေနဲ့အညီလိုင်းနာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ဒီမှာကတော့ဝေမြင့